ရွှေလီမြို့မှာရှိတဲ့မြမာတွေကိုပေါက်ဖော်ကက်တက်တန်းတိုးပေးပြီးတော့ဆက်လက်နေထိုင်ခွင့်ပြုသွားမယ်လို့တရုတ်အာဏာပိုင်တွေကဒီနေ့ကြေညာလိုက်ပါတယ်။နေထိုင်ခွင့်တက်တန်းကလည်းမရှိအလုံးမရှိဝင်ငွေမရှိတော့တဲ့သူတွေနေရပြန်ဖို့မယ်လို့တရုတ်ယူနန်ပြည်နယ်တန်ဟုံပြည်နယ်ကွဲအာဏာပိုင်တွေကပြီးခဲ့တဲ့သတင်းတစ်ပတ်တုန်းကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုထပ်မံထုတ်ပြန်လိုက်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော့ကိုအောင်မြတ်သူကပြောပြမှာပါ။
တရုတ်နယ်စပ်မြို့တွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့တဲ့အစီအစဉ်စတင်ပြီးမကြာခင်မှာပဲရွှေလီမြို့ကမြန်မာတွေကိုပေါက်ပေါက်ကတက်တန်းထတ်တိုးပေးမယ်လို့တရုတ်ဘက်ကကြေညာလိုက်တာပါဒီလိုကြေညာလိုက်တဲ့အတွက်တက်တန်းကုန်ပေါက်ပေါက်ကကိုကင်ဆောင်ထားတဲ့မြန်မာတွေကလာမယ့်ရက်ပိုင်းအတွင်းသတ်မှတ်ထားတဲ့နေရာတွေမှာတွားရောက်လျှောက်ထားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရွှေလီမြို့အခြေစိုက်တအန်းလူငယ်ပရာဟိတဥက္ကဋ္ဌမိုင်ဦးလိုင်အေးကခုလိုပြောပါတယ
်ပေါက်ပေါက်ကတက်တန်းကုန်သွားတဲ့တရုတ်ဘက်ကတော့ဒီ15ရက်အတွင်းအတို့ပြန်လဲထုတ်လုပ်ပေးမယ်လို့တော့လိုင်းမော်တော့တို့ဖြန့်ပေးထားတယ်ဒီပေါ်ပေါ်ကလောက်ဖို့တော့သူကစောက်အနီရှိရမယ်အဝင်တစ်သိန်းရှိရမယ်မှောက်ပုံတဲအပြည့်ပြည့်စုံစုံရှိမှအဆောက်အတည်တရေဝေဝေနဲ့ဂိတ်ကိုမှဆိုတို့ကလုပ်ပေးတာအဓိကဒီလောက်ပါနေကအသေးတွေကထောက်ခံပေးတော့ရတယ်လေအလုံးပေါ်မှာမူတည်တာပေါ့
တရုတ်လုပ်ငန်းရှင်တွေကလည်းဒီကိစ္စအပေါ်သဘောမချကြောင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကွန်ရက်ကကိုထေးကလည်း VOA ကိုပြောပါတယ်အထူးသဖြင့်တရုတ်ရွှေလီနဲ့ဂျေကောင်ဘက်မှာရှိတဲ့ကြောက်စိန်ဈေးကွက်ကမြန်မာနိုင်ငံသားတွေပြန်လာရမယ်ဆိုရင်နှစ်နိုင်ငံလုံးကကြက်ငွေတန်းနဲ့ချီပြီးတော့ဆုံးရှုံးနိုင်ကြောင်ပြောပါတယ
်ဒီကျွန်တော်တို့တရုတ်လုပ်ငန်းရှင်တွေကလည်းမတိုက်တော့ဘူးခုလက်ရှိရွှေလီအုပ်ချုပ်ရုံကမတိုက်တော့သူတို့ဟိုတောင်းဆိုတာတွေရှိတာပေါ့သူတို့တရုတ်ဆိုရအောင်လေအခုဒီရွှေလီဂျေကောင်မှာကဒီကျွန်တော်တို့မြန်မာအလုပ်သမားတွေဒါအများကြီးပဲသူတို့အကျိုးပြုနေတာရှိရလေတချို့ဆိုရင်10နဲ့15နဲ့လောက်အလုပ်သမားတွေရှိရလေစိုက်နေမှာသာသမီတို့ဘာမှမလုပ်ရလို့ဖြစ်နေတဲ့ဟိုဟာတွေအများကြီးပဲရှိတာပေါ့အဲကြတော့လေတရုတ်ပြည်ကလည်းမတင်တတ်ဘူးသူတို့အချင်းချင်းမတင်တတ်ဘူးဖြစ်နေကျွန်တော်မိတ်ဆွေတယောက်ဆိုရင်300နေရာလောက်ရှိတယ်ကြောက်သိနေဝင်ပြီးတော့ရွှေဒီမှာရောင်းနေဒါပေမဲ့အခုလိုပြန်ပြီဆိုလို့ရှိရင်သူကဘယ်လိုထားခဲ့ရမလဲပေါ့ဟိုမြန်မာနိုင်ငံသားတွေဆုံချုံတယ်လို့တရုတ်တွေလည်းသူတို့ဒီအခန်းကားဖို့အတွက်အဆောက်အဦတွေအခိုင်အမာစောက်ထားတာအများကြီးရှိတယ်အဲကြတော့ကျွန်တော်တို့လည်းဒါကြီးကိုတော့လက်လွတ်စပယ်ပြန်ခိုင်းတာတွေပါရောသဘောမကျဘူးပေါ့
ယာယီနေထိုင်ခွင့်ကတ်နဲ့အလုံးလုံးနေသူတွေကပေါက်ပေါက်ကရှောက်ထားလို့မရပဲမြန်မာပြည်ကိုပြန်လာရမှာပါပေါက်ပေါက်ကရှောက်မယ်ဆိုရင်လည်းသူတို့သတ်မှတ်ထားတဲ့15ရက်အတွင်းအပြီးရှောက်ရမယ်လို့ဆိုပါတယ်တရုတ်ပြည်တွင်းမှာကွာရန်တင်းဝင်နေရသူတွေအလုံးလက်မဲ့ဖြစ်သွားတဲ့မြန်မာနိုင်ငံသားတွေအများအပြားရှိပါတယ်သူတို့လိုနေတဲ့စီးနဲ့ငွေကြေးအကူအညီတွေကိုအလူရှင်တွေကဝိုင်းဝန်းကူညီနေရကြအောင်တအန်းလူငယ်ပရာဟိတာကမိုင်ဦးလိုင်အေးက VOA ကိုဆက်ပြောပါတယ်ဂျေကောင်ဘက်ကမြန်မာတွေကတော့ပြည်တွင်းကိုနေ့တိုင်းပြန်လာနေပြီးတပတ်တွင်းပြောင်းဝင်လာသူ2500ဝန်းကျင်လောက်ရှိပါတယ်ကျင်းစန်းကြောဘက်မှာဒီမနက်အစောပိုင်းကပြစ်ခတ်မှုအနည်းငယ်ရှိနေတာကြောင့်ဝမ်တိန်ဘက်ကမြန်မာတွေကိုပြန်ပို့မဲ့အစီအစဉ်ကိုတော့တရုတ်ဘက်ကခိတ္တဆိုင်းငံ့ထားပါတယ်ခင်ဗျာ